ါစေမခင်ဗျာကျွန်တော်တို့အခုတစ်ပတ်တနင်္ဂနွေဆွေးနွေးပွဲစကားဝိုင်းမှာပြီးခဲ့တဲ့အပတ်တွင်ကမြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုလာမယ့်နိုဝင်ဘာလမှာပြန်ပြီးတော့လွှတ်ပေးပွဲရရှိတယ်လို့ပြည်ထောင်စုဝန်ကြီးဗိုလ်ချုပ်မောင်ဦးကပြောကြားခဲ့တဲ့စကားနဲ့ပတ်သက်ပြီးနောက်ဆက်တွဲဖြစ်ပေါ်လာတဲ့သတင်းတွေကိုအခြေခံပြီးတော့ဆွေးနွေးသွားကြမှာဖြစ်ပါတယ်အခုဒီစကားဝိုင်းမှာပါဝင်ဆွေးနွေးဖို့အတွက်ဖိတ်ကြားထားတဲ့ဧည့်သည်တော်တွေကတော့မြန်မာသတင်းတပ်မဲ့ကဒုတိယဥက္ကဋ္ဌစာရေးဆရာဦးစင်လင်းဒါအပြင်ထိုင်းနိုင်ငံချင်းမိုင်မြို့ပါရတက်ကတော်ကနိုင်ငံရေးသိပ်ပံကတိကဦးဝင်းမင်းနဲ့ထိုင်းနိုင်ငံကမြန်မာအရေးလေ့လာသူဦးအောင်နိုင်တို့ဖြစ်ကြပါလေခုနကကျွန်တော်အစီရင်ခံခဲ့လို့ပဲပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့ကကျောက်ပရောင်းမြို့မှာစစ်အစိုးရပြည်ထရေးဝန်ကြီးဗိုလ်ချုပ်မောင်ဦးကစီဝေးဘွဲတရက်ပြုလုပ်တဲ့နေခါမှာဒေါ်အောင်ဆန်းစုကြည်ကိုလာမယ့်နိုဝင်ဘာလလောက်မှာပြန်ပြီးတော့လွှတ်ပေးပွဲရရှိတယ်လို့ပြောခဲ့တာပါအဲ့ဒါလို့ပြောတာနဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောရေးဆိုခွင့်ရှိသူဦးညံဝင်းတို့ကဒါဟာဘာမှထူးဆန်းတဲ့သတင်းမဟုတ်ပါဘူး။နိုဝင်ဘာလဆိုတာကဒေါ်အောင်ဆန်းစုကြည်ကိုအခုလောလောဆယ်မှာစီရင်ချက်ချထားတဲ့18လပြည့်မြောက်တဲ့အချိန်ကာလပဲမို့ဘာမှမထူးဆန်းပါဘူးလို့ပြောခဲ့ပါတယ်။အဲဒီနောက်ပိုင်းမှာတခါဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ကနေပြီးတော့သူမရဲ့ရှေ့နေနဲ့တွေ့တဲ့အခါမှာဒေါ်အောင်ဆန်းစုကြည်အမှုကိစ္စကိုအယူခံလောတင်သွင်းထားတဲ့အချိန်မှာအခုလိုသကူးတမ်းပြီးတော့ပြောကြတာအပြင်လုံးဝမတင့်တော်ဘူးဆိုပြီးတော့လည်းပဲပြောကြခဲ့လို့သိရပါတယ်။အဲတော့ဒီအကြောင်းနဲ့ပတ်သက်ပြီးဥစွာပထမကျွန်တော်မြန်မာသတင်းတပ်မဲ့ကဒုတိယဥက္ကဋ္ဌဦးစင်လင်းကိုဘယ်လိုယူဆမိတယ်သုံးသပ်မိတယ်ဆိုတာမေးပြသည်ခင်ဗျာကျွန်တော်တို့အဲ့ဒါလေးဆက်အယူဆကိုကြားပြသည
်ဟုတ်ကဲ့ခင်ဗျာဒီကိစ္စနဲ့ပတ်သက်လို့တော့ဒေါ်အောင်ဆန်းစုကြည်ကို၌ကလည်းပဲသူ့ရဲ့ရှေ့နေနဲ့အနေနဲ့ပြောဆိုခွင့်ရှိသူဦးညာဝန်းကတဆင့်သူဒီတဲ့ကိုတည်ပြီးတဲ့အခါမှာသူကိုယ်တိုင်ကလည်းမှတ်ချက်ပေးတာရှိပါတယ်ဒါလည်းအလွန်ရိုးရှင်းပါတယ်အဲ့လိုလဲဆိုတော့ဒေါ်အောင်ဆန်းစုကြည်ရဲ့လက်ရှိရင်ဆိုင်နေရတဲ့အမှုနဲ့ပတ်သက်ပြီးတော့ကတရားရုံးချုပ်မှာအယူခံထားသေးရှိတယ်။နောက်အဲ့ဒီကိစ္စလည်းပဲရခိုင်နေဆွေဆွေနေတော့မှရှိတယ်။အဲ့တော့တရားရုံးချုပ်ကသူတို့သုံးသပ်ပြီးတော့နောက်မိမချမှတ်နေမှာနော်ခုလိုကျွန်တော်တို့ဒီရေးဝန်ကြီးကမှတ်ချက်ပေးတယ်ဆိုတဲ့အခါကျတော့ဒါကတရားရုံးအပေါ်မှာဝန်ကြီးကနော်ကျက်စီကနေလွန်လို့ပြီးပြောတဲ့သဘောမျိုးသက်ရောက်နေတယ်ဆိုတာမျိုးဖြစ်နေတာကျွန်တော်တို့လည်းဒီတိုင်းပဲကြားကြချင်းမှာဒီလိုပဲကျွန်တော်တို့လည်းသုံးသပ်မိတယ်ဒေါ်ဆန်းစုကြည်ဆရာလည်းဒီလိုပဲနော်သူဒါနဲ့ပတ်သက်လို့ဒီလိုဖြစ်နေတယ်ဆိုတာမျိုးဒေါ်ဆန်းစုကြည်ကလည်းမှတ်ချက်ပေးတယ်လို့ကျွန်တော်တို့ကြားရတယ်ပေါ့လေအဲ့တော့ဒါတကယ်တော့ကျွန်တော်တို့ဒါဝန်ကြီးဒီတိုင်းဝန်ကြီးဒါဆိုတာကလည်းပဲတကယ်တမ်းကျတော့လက်ရှိနာဖအာနာပိုင်းအဖွဲ့အစီအတွင်းမှာကျွန်တော်တို့နိုင်ငံရေးအကြက်ခံနေတဲ့လူတွေကတော့သိတာပေါ့လေသူဟာအဆုံးပြပေးနိုင်တဲ့ပုဂ္ဂိုလ်မဟုတ်ဘူးသူဒီနော်အမိန့်အတိုင်းလိုက်လုပ်နေရတဲ့လူတစ်ယောက်ပဲဖြစ်တယ်ဆိုတာကျွန်တော်တို့ကတော့သိတာပေါ့အဲ့တော့တကယ်ဒီကိစ္စတွေပဲပတ်သက်လို့အဲနော်မလွတ်ဘူးလွတ်မယ်နော်ဆိုတဲ့ကိစ္စတွေကတော့ဘိုးတန်းရှိကပဲဆုံးပြမှာဖြစ်တယ်လို့ကျွန်တော်တို့ကအဲ့လိုပဲယူဆပါတယ်ဒါကြောင့်လဲဆိုတော့ဒါပြီးခဲ့တဲ့ဒီကွန်မာလေးပဲရုံဆန်းစုကြည်ကိုနော်တရားပီကတုံးနေချရတယ်အဲတရားပီမထခင်လေးမှာပဲတကဒီတိုင်းဝင်ကြီးရနေပြီးတော့ပထမရွှေစီကလာတဲ့နှွန်ကြက်ချက်ကိုထပ်ပြီးတော့ဖတ်ပြပြီးတော့နော်ကျွန်တော်တို့တဝက်လျှော့တယ်ဆိုတာမျိုးလုပ်တယ်အဲ့တော့ဒီမှာကြည့်ရင်ကိုပဲကျွန်တော်တို့အဲတရားရုံးကမိဂမတ်တနာမည်သာရှိပြီးတော့တကယ်တော့သူ့အစီအစဉ်တကြတိုင်းကိုလားရွှေခိုင်းတဲ့အတိုင်းလုပ်နေရတာမျိုးကျွန်တော်တို့မြင်ရပါတယ်အဲ့တော့ဒီဥစ္စာကတော့ပြောရလို့ရှိရင်ကျွန်တော်တို့နိုင်ငံမှာတရားဥပဒေစိုးမိုးမှုမရှိဘူးဆိုတာကိုတိကျကပေါ်ထွန်းနေတယ်ပေါ့လေ။ဘာလို့လဲဆိုတော့ဒီတရားရုံးကျယ်စီရင်ထုံးနေပါလိမ့်ညာတွေကတော့ဘယ်ယူမဆိုင်ပဲနဲ့အဲသူတို့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကတာဝန်နဲ့စကားတွေလျှောက်ပြောနေတာမျိုးပေါ့။အဲ့တော့တကယ်တော့ဒါတွေကတရားဝင်လားလို့ကျွန်တော်တို့ပြန်ကြည့်တဲ့အခါကျတော့တရားဝင်ပြောတဲ့စကားတွေလည်းမဟုတ်ဘူး။နော်။အဲ့တော့ဂျုံနဲ့နေရာမှာဂျုံတယ်လို့သူတို့လျှောက်ပြောနေတာမျိုးလည်းသက်ရောက်နေတယ်တပိုင်းကကြည့်ရင်။ဒါပေမဲ့လည်းကျွန်တော်တို့အဲစဉ်းစားကြည့်တာကတော့ပေါ့လေသူအထက်ကသုံးတရားဒါနဲ့ပတ်သက်လို့ဒီတိုင်းသာအထိဘယ်လောက်ပြောလို့ရတယ်ဆိုတာမျိုးသူတို့ငြင်းဆိုင်မပြဘဲနဲ့တော့လေဒီလူတွေမပြောရဲဘူးလို့ကျွန်တော်တို့ယူဆတယ်အဲ့တော့ဒါဟာဒီစကားမျိုးပြောလိုက်လို့ရှိရင်ကျွန်တော်တို့လူလူအတွင်းမှာနော် NLD အတွင်းမှာနော်အခြားဒီအတိုက်ခံအဖွဲ့အစည်းတွေအတွင်းမှာနော်ဘယ်လိုတန်ရီထွက်လာမလဲဆိုတာကိုသူတို့နားထောင်နေမှုရတယ်ဟိုဒါတွေကိုပြန်ပြီးတော့သူတို့သူတို့အနေနဲ့အဲသူတွေနာပြုခြင်းတဲ့သဘောမျိုးရှိပုံရတယ်။ဟောဒီအခြေအနေတွေပေါ်မှာကြည့်ပြီးမှသူတို့ရှေ့ဆက်သွားမယ်။အနေထားနေပတ်သက်လို့ စဉ်းစားဖို့ရှိတယ်လို့ကျွန်တော်တို့ထင်တယ်။ဘာလို့လဲဆိုတော့လက်ရှိအနေထားကသူတို့လည်းရှေ့ဆက်မတွန်းနိုင်ဘူးဆိုတော့ထင်ရှားနေတ
ယ်။ဟုတ်ကဲ့ဆရာဦးစင်လည်းပြောသွားတာကျွန်တော်တို့လည်းပဲတွေးမိတယ်ခင်ဗျာလက်ခံပါတယ်။ဒီအခုလိုဒီတာဝန်ရှိပုဂ္ဂိုလ်ဆိုတာမှာနော်သူကတရားရုံးအဆုံးဖြတ်မထွက်ခင်မှာဒီအယူခံလွန်နဲ့ပတ်သက်ပြီးတော့အဖြူမဲဘာမှတဲတဲကွက်ကွက်မဆုံးဖြတ်ခင်မှာအခုလိုကြီးကြိုပြီးတော့ပြောလိုက်တော့ဒေါန်ဆန်းစုကြည်ကနိုဝင်ဘာလအထိပဲဟလာအချင်းကျနေအောင်မဲ့ပုံစံမျိုးဖြစ်နေပါတယ်ပြီးတော့ဒီစကားတွေနဲ့ပတ်သက်ပြီးတော့ကိုဦးဝင်းမင်းအောင်ဘယ်လိုသဘောရလဲခင်ဗျာပြောပါဦ
းဟုတ်ကဲ့ခင်ဗျာဆရာဦးစင်လင်းပြောတာကောင်းပါလေဒီတရားရုံးအနေနဲ့ပေါ့နော်ဟိုဆုံးဖြတ်ချက်မချခင်မှာအခုလိုဒီတဲ့ဝင်ကြီးကပြောတဲ့အတွက်ဒီတရားရုံးရဲ့ဒီတရားဥပဒေစမိုးမှုကကိုပေါ့ကြီးမှာဟလာမရှိဘူးဆိုတာကိုတက်တည်ပြတဲ့သဘောမျိုးတော့ဖြစ်နေတာကိုတွေ့ရတယ်။နောက်တစ်ခုကလည်းဥစဉ်နဲ့ပြောတဲ့ချက်ကောင်းပါတယ်။ခုနကဒီဟလာတွေးတူဆက်တဲ့ကိစ္စပေါ့လေ။ဟိုကျုပ်မှုကြီးသက်ရှိရလုပ်လို့ရှိပါတယ်။မှန်ပါတယ်ဟိုဥစဉ်နဲ့ပြောသလိုပဲဒီတဲ့ဝင်ကြီးဥမော်ဦးအနေနဲ့နော်ဟိုကျုပ်မှုကြီးသက်ရှိကဒီညွှန်ကြားချက်မရှိလို့ရှိရင်ဒေါက်တာဆီဒီကိစ္စနဲ့ပတ်သက်ပြီးတော့သူပြောရမှာမဟုတ်ပါဘူး။အဲ့တော့အဓိကတော့ဒီညမှာဘုဒ္ဓမီတရှိအနေနဲ့ဒီတော့ဆက်စီကိစ္စနဲ့ပတ်သက်ပြီးတော့ဒီမချခင်ဆုံးဖြတ်ချက်အလားဒီယူကန်လာနဲ့ပတ်သက်ပြီးတော့သူတို့ဆုံးဖြတ်ရတော့မဟုတ်အဲ့တော့မဆုံးဖြတ်ခင်မှာဟလာအခုလိုသူတို့ဆန်းပြီးတော့ဟိုစက်တက်ပါတော့သူတို့ဟို13 fire လို့ခေါ်တာပေါ့လေဘာတုံ့ပြန်လာမလဲပေါ့နော်အဲ့ဒီတုံ့ပြန်ချက်ကိုသူတို့ဟိုကြည့်ရင်းအောင်ကြည့်ပါအောင်ပေါ့အဲ့ဒီချက်ကိုသူတို့အဓိကသိကျင်တာဖြစ်ပါတယ်အဲ့တော့ဒီအခုလိုပြောပြတာနဲ့ဟလာဒီလက်ရှိထားလိုက်ရဲ့ဖွဲ့တွေရောဟာဒီချက်ဖို့ကထားလိုက်ရဲ့ဖွဲ့တွေရောအလားအလုံးအပေါ်ကြွေးသက်ရှိကိုသက်ရှိရှိကို report တင်ရမယ်ဒီကုရိုင်လည်းလာတဲ့ရင်းတွေသူလိုက်ပြီးတော့ဟိုစုံစမ်းပြီးတော့ဖတ်ပြီးတော့နားထောင်ပြီးတော့ဟလာဘယ်လိုဆုံးဖြတ်ချက်ချမလဲဆိုတော့အဲ့ဒီပုံမှာသူဆက်ပြီးတော့လုပ်သွားမယ်သဘောမျိုးဖြစ်ဖို့များတယ်လို့ပြောလို့ရပါတယ်နောက်တစ်ခုကလည်းမကြာခင်ခုနကဒီကုလသမဂ္ဂကိုယ်စားလှယ်နဲ့သွားဖို့ရှိတဲ့ခါကျတော့ဟလာဒီနိုင်ငံတကာကနေပြီးတော့ပေါ့နော်ဟလာဖီးယားတွေပုံများလာမှစိုးရင်တဲ့အတွက်လည်းအခုလိုမျိုးပို့လှုပ်ဖို့အလားအလာရှိတယ်ဆိုတော့သူကကြိုပြီးတော့ဟိုပြတာချင်းတဲ့သဘောတော့ရှိပါတယ်ဒါပေမဲ့တကယ်တမ်းမှာကဆိုတော့ဒီမဲ့ PR ပုံများလာမှတော့စွင့်ရပါတယ်။ဘာကြောင့်လဲဆိုတော့အခုလိုပြလိုက်ချင်အဖြစ်နော်ဒီ Johnson City နေနဲ့ဟလာရုပ်ကောက်ပွဲမတိုင်ခင်မှာပြန်မလွတ်လာနိုင်တော့ဘူး။ဟလာရုပ်ကောက်ပွဲကဟိုဟလာဟိုအလုံးလွတ်လွတ်လပ်နဲ့ပါနိုင်တဲ့အနေထားမရှိနိုင်တော့ဘူး။ဆိုတော့တော့တရားပြတတ်ဖို့လာလာနေတော့ပြီဆိုတာကြက်လိုက်တာဖြစ်တဲ့အတွက်နိုင်ငံတကာရဲ့ကနကဝေဖန်မှုတွေကိုတော့ဟိုတစုံတရာခံရမယ့်အနေထားရှိပါတယ်
။ဟုတ်ကဲ့။အဝင်းဝင်းပြောတာလည်းပဲစဉ်းစားကြရပါပဲ။ဥအောင်နိုင်အောင်ခင်ဗျ
။စင်လင်းအောင်ဥဝင်းမင်းတော့တော်တော်ပြောသွားပြီပေါ့နော်။ကျွန်တော်ကတော့ဦးစင်းလင်းပြောတဲ့အထက်မှာပေါ့နော်ကြည်သေးဝင်ကြီးကခြေရဝင်ပြောတာမဟုတ်ဘူးဆိုတော့ကျွန်တော်ကတော့လူလူတွေရှေ့မှာကြည်သေးဝင်ကြီးကပြောတယ်ဆိုတဲ့စကားကတော့ဒါတရားဝင်ပြောတဲ့လူပဲကျွန်တော်ယူဆပါတယ်ဆိုယူဆတယ်ယူဆတဲ့ဟာကလည်းဒါကဟိုတရားရုံးကတကယ်တမ်းတော့ဘယ်လောက်လွတ်လပ်တယ်လဲတော့ခုယူကံဝင်ထားတာကလည်းဟိုကြည်သေးဥပဒေနဲ့အရေးယူတာမဟုတ်ဘူး1994ခုနှစ်ဖွဲ့စည်းပုံအချိန်ကဥပဒေမှာပါတဲ့ဥပဒေရအရေးယူထားတာဖြစ်တယ်တော့တရားရုံးကဘလို့ညံဆုံးဖြတ်မလဲဆိုတာလည်းသူစိတ်ဝင်စားစရာကောင်းလာတာပေါ့เนาะတကယ်တမ်းတော့နိုင်ဒီဝင်ကြီးအဖွဲ့တွေဒီနိုင်ငံတော်အေဂျင့်တာတွေနဲ့ဖွံ့ဖြိုးရေးကောင်စီကတရားရုံးရဲ့ဆုံးဖြတ်ချက်တွေကိုတကယ်တမ်းသွားမိုးနေပြီလားဆိုတာကလည်းဟိုစောင့်ကြည့်ကြရဖြစ်လာတာပေါ့လေတကယ်တမ်းသွားမိုးနေပြီဆိုလို့ရှိရင်တော့ကျွန်တော်နိုင်ငံရဲ့တရားစီရင်ရေးအခြေအနေကြီးကတော်တော်ကြီးစိုးစိုးဝါးဝါးဖြစ်နေပါပြီဆိုတော့အောင်ဆန်းစုကြည်ကနိုဝင်ဘာလမှာပြန်လုပ်မယ်ဆိုတော့ပုံမှန်ရ18လကြမယ်ဆိုရင်လည်းနိုဝင်ဘာလမှာ18လပြည့်မှာ哦ဆိုတော့ခါကြအခုပြောလိုက်တာကတော့ခုနသွေးထိုးဆန်းတယ်လို့လားဆိုရင်တော့ဒါကနိုင်ငံတကာရဲ့ PR ဟိုအဓိကသွေးထိုးဆန်းတယ်လို့ဖြစ်ကောင်းဖြစ်နိုင်ပါတယ်အဲဒီရွယ်ချက်နဲ့ဆိုလို့ရှင်တော့နိုင်ငံတကာအားလုံးပါဝင်ရမယ်နိုင်ငံအကျဉ်းသားတွေလွှတ်ပေးရမယ်ဖွဲ့စည်းပုံအခြေခံဥပဒေအတွက်ပြန်လည်ဆွေးနွေးရမယ်ဆိုပြီးတောင်းဆိုထားတဲ့အချိန်မှာတော်အောင်ဆန်းစုကြည်မပိုင်ဘယ်လိုတုံ့ပြန်လာမလဲဆိုတာကိုဖီတိုဆန်းတာလည်းဖြစ်နိုင်တယ်။နောက်သူစိတ်ဝင်စားစရာကောင်းတာတော့နိုင်ငံတော်အေဂျင့်တာရဲ့ဖွံ့ဖြိုးရေးကောင်စီနဲ့တရားရုံးကဘယ်လောက်ထိများနော်ဘသူဘသူဩဇာများလွှမ်းမိုးနေကြလဲဘယ်လောက်လွတ်လပ်လဲဆိုတာအဆောင်ကြည့်စရာဖြစ်တာပေါ့ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ။အဲ့တော့ခုနပြောသလိုပဲနိုင်ငံတကာရဲ့ PR တွေကဘယ်လိုရှိလာမလဲနိုင်ငံတကာကဘယ်လိုတုံ့ပြန်လာမလဲဆိုတာလည်းသူတို့သိချင်မှာပဲနောက်ပြီးတော့ဆရာဦးစင်လည်းပြောသလိုသွေးရိုးဆန်းနေဆိုတာကလည်းပဲပြည်သူတွေနောက်ပြီးတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကတုံ့ပြန်ချက်ဘယ်လိုရှိမလဲဆိုတာလည်းသူတို့ကဒါသွေးရိုးဆန်းနေဆိုတာလည်းဒါလည်းဖြစ်နိုင်တာပဲပြီးတော့ဟိုဦးစင်လည်းကိုကျွန်တော်ဆက်ပြီးတော့မေးပြလိမ့်ခင်ဗျအဲ့တော့သူတို့ကရွေးကောက်ပွဲကအခုကအော်တိုဘာလလောက်မှာဖြစ်မလို့လို့ဒီအခုနှစ်ကုန်ပိုင်း3လလောက်မှာဖြစ်မလို့လို့သတင်းတွေအမျိုးမျိုးထွက်နေကြတဲ့အချိန်မှာဒီရွေးကောက်ပွဲဥပဒေကလည်းအခုထိအောင်ဘာမှထွက်မလာသေးဘူးခုနကဘုကျုံမောင်ကပြောလိုက်ပုံကနိုဗ ెంబ ာမှာလွတ်မယ်အော်တိုဘာမှာရွေးကောက်ပွဲလွတ်မယ်ဆိုလို့ရှိရင်ဘယ်လိုနည်းနဲ့မှတုံ့ဆန်းကြတိချက်ပါလို့မရတော့ဘူးသ အခုဒီရပ်ပိုင်းအတွက်မှာပဲအမေရိကန်နဲ့ပြင်သစ်အစိုးရတွေကလည်းဒေါ်စန်းစုကြည်ကိုအများဆုံးပြန်လှုပ်ပေးဖို့လည်းပဲပြောခဲ့တာလည်းရှိတယ်။ဒါတော့ဆရာဦးစင်လေးအနေနဲ့ဘယ်လိုမြင်လဲခင်ဗျာဒီရွေးကောက်ပွဲဥပဒေကိစ္စဘယ်လိုများရှိမလဲ။ဘယ်လိုဖြစ်နေတယ်လဲဆိုတာနည်းနည်းပြောပြပါဦး။ရွေးကောက
်ပွဲဥပဒေကတော့ခုနကကျွန်တော်တို့ပြောသလိုပေါ့လေသူတို့တွေးလို့စမ်းနေတာပေါ့လေ။တွေးလို့စမ်းနေဆိုတဲ့နေရာမှာအဓိကဘာပဲပြောပြောဒီကနေ့လူသားဒီမိုကရေစီအဖွဲ့ချုပ်ဟာ1990ရွေးကောက်ပွဲမှာပြည်သူလူထုကနေတခဲနဲ့မဲပေးထားတဲ့ပြည်သူလူထု mandate ကိုရထားတဲ့ပါတီကြီးဖြစ်တယ်။အဲတော့ဒီပါတီကြီးကိုသူတို့လော်လော်ကူကူနဲ့ဒေသန်ထုတ်ပြခဲ့လို့မရဘူး။နော်ကျွန်တော်တို့လူထုရဲ့ mandate ဆိုရင်လော်လော်နဲ့ဖြတ်ပြလို့မရဘူး။အဲဒီခါကျတော့ဒီကနေ့သူတို့ဒီစကားပြောလိုက်တာဒီနော်အန်အယ်ဒီထဲမှာဘယ်လိုတုံ့ပြန်လာမလဲဆိုတာလည်းပဲနော်ဒါကိုသူတို့အဓိကသိချင်ပုံရတယ်နော်တနည်းအားဖြင့်လည်းပဲနော်ဒီစကားကိုနော်ပြောပြောကဒီစကားအခုနကကိုအောင်နိုင်ရတော့ပြောတာပေါ့လေဒါတရားဝင်ပြောတာသူကပြည်သူလူထုရှေ့မှာပြောတော့ဆိုမှန်းလည်းပဲသူပြိဿကနော်တရားဝင်ကြေကြေချာချာနော်စနစ်တကျပြောတာမဟုတ်တဲ့အတွက်ကြောင့်မလို့ကျုံရင်ကျုံလို့ပြောပြီးတခါပြိဿတော့လည်းသူတို့စကားကဘာမှဟုတ်တာမဟုတ်ဘူးအဲ့လိုလည်းဖြစ်တတ်တာဘူးဒါမှမဟုတ်အခုဟာတော့နိုင်ငံရေးရည်ရွယ်ချက်ရှိတယ်လို့ကျွန်တော်ထင်တယ်လေခုနကဒီ NLD ရဲကဘယ်လိုတုံ့ပြန်မလဲဆိုတာကတော့အောင်ရစုကြည်ဒီဒီဘက်ဘက်မှာเนาะမပါရင်တော့အန်လီတဲ့ကလူတွေသဘောထားဘယ်လိုရှိမလဲဆိုတာကိုဒါသူတို့ခပ်ပြင်းပြင်းပြီးခောက်ကြည့်ရတဲ့သဘောရှိတယ်။ဒီနည်းအားဖြင့်ပြောလိုက်လို့ရှိရင်အန်လီကိုတိုက်ရိုက်လိုက်တာဖြစ်တယ်။ဟောကျွန်တော်အဲ့လိုမြင်တယ်။ဒါကြောင့်မလို့ဒီစကားဟာသူတို့เนาะယူရဲချက်ရှိရှိနဲ့အဲကျွန်တော်တို့အတိုက်ခံအင်အားစုတွေထဲမှာเนาะတိုးလို့တော့ဖြစ်နေရနေပြီးတော့အဲတစုံတရာသူတို့သွားမယ်ရွေးကောက်ပွဲလမ်းကြောင်းအတိုင်းအများစုလိုက်လာမလားဆိုတဲ့ပုံစံမျိုးကိုသိရင်လည်းတော့ကြောင့်မလို့ထုတ်ပြန်တာနေဘယ်လိုထွက်လာမလဲဆိုတာကိုအဓိကကြီးမှန်းပြီးတော့နော်အဲ NLD ရဲ့အသံကိုသူအဓိကကြားရင်လည်းကျွန်တော်တို့အဲ့လိုပဲယူဆတယ
်အဓိကတော့ဟုတ်ပါတယ်ဒီ NLD ဘက်ကထုတ်ပြန်တယ်လည်းဟိုကြားကြမှာပဲလေ NLD ကလာ NLD ကောင်းဆောင်တရားအနေနဲ့ဒီရွေးကောက်ပွဲမတိုင်ခင်မလွတ်နိုင်လို့ရှိရင် NLD ရွေးကောက်ပွဲကိုဟလာဝင်ဖို့လာလာပုံများလားမများလားအဲ့တော့သူတို့တိကျောက်ချင်းပုံရပါတယ်အဲ့ဒီပေါ်ကြည့်ပြီးတော့ရွေးကောက်ပွဲသူတို့ဘယ်လိုစီစဉ်မလဲဆိုတာကိုကြိုးပြီးတော့စဉ်းစားလို့ရမယ်လေအဓိကတော့ရွေးကောက်ပွဲနဲ့ပတ်သက်လို့ကတော့ကျွန်တော်ထင်တယ်ဒီဥပဒေမထွက်ရခြင်းကြောင်းရင်းကတော့ဗိုလ်ချုပ်ရေးတန်းရှင်နေနေပေါ့နော်တိုက်ခံနိုင်ငံရေးပါတီတွေအတွက်အချိန်မပေးခြင်းတဲ့သဘောပေါ့နော်ပြင်ဆင်ခြင်းဟလာမရစေခြင်းတဲ့သဘောဖြစ်ပါတယ်။ဒါကြောင့်လည်းဆိုတော့ဒီ1990တုန်းကတော့ပြင်ဆင်ခြင်းစုံတရာပေးခဲ့တယ်လေ။အဲ့လိုပေးခဲ့တဲ့အခါကျတော့ဟလာတိုက်ခံပါတီအနေနဲ့စီယုံွင့်ရခဲ့တယ်။အဲ့ဒီအခါမှာရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အပြတ်သက်နိုင်တော့ဟခဲ့တဲ့အခါကျတော့ဒီတစ်ခေါက်မှလည်းဒီပြည်စင်ပြေးလဲလို့ရှိရင်ပေါ့နော်အတက်ကပါတီတွေအနေနဲ့နိုင်ပြီးတော့အဲစစ်တပ်ပါတီအနေနဲ့ရှုံပြီးတဲ့အခါဟလာဟိုဖြစ်မနေမဲလိမ်ရမယ့်နေထိုင်မျိုးဖြစ်လာမယ့်နေထိုင်မျိုးကိုဟလာသူစိုးရိမ်နေဖို့ရတယ်အဲဖြစ်နေလို့ရှိရင်တော့ဟလာဒီစစ်တပ်ပါတီရပဲကြိုးပြင်ဆင်ပြီးတော့တက်ကပါတီအနေနဲ့ပြင်ဆင်ခွင့်မရှိတဲ့အခါမှာဒါမှမဟုတ်ရှင်လဲဟလာရွေးကောက်ပွဲမှာဝင်နိုင်မဲ့အမတ်လောင်းဟိုတနိုင်ငံလုံးနေထိုင်မရှိတဲ့အခါမှာဟလာဒီစစ်တပ်ပါတီအနေနဲ့လွယ်လွယ်ကူကူနိုင်သွားအောင်ပေါ့လေအဲအဲ့လိုမျိုးဟိုဗိုလ်ချုပ်ကြီးတန်းရှင်နေနဲ့စဉ်းစားနေဖို့ရပါတယ်
ဟုတ်ကဲ့ခင်ဗျကုလသမဂ္ဂလူအခွင့်အရေးကိုယ်စားလှယ်မစ္စတာတောမတ်ကင်တာနာကလည်းပဲမြန်မာနိုင်ငံကိုအခုဒီလအတွင်းမှာသွားအောင်မယ်ဆိုတာရှိတယ်ပြီးတော့သူကလည်းပဲမြန်မာနိုင်ငံမှာတွေ့ရှိရတဲ့အခြေအနေတွေသူဆွေးနွေးပြီးတဲ့အခါကျလို့ရှိရင်နောက်မတ်လလောက်မှာသူကတခါအစီရင်ခံစာရေးမယ်ထုတ်မယ်ဒီကုလသမဂ္ဂမှာတင်သွင်းမယ်လို့လည်းသူကပြောထားတယ်ဒါတော့ဒီဟာတွေဟာဒီကုလသမဂ္ဂကိုယ်စားလှယ်ဒီလာမယ့်အချိန်နဲ့ဒီလိုအကျဉ်းသားတွေကိုလွှတ်ပေးတာတို့နောက်ပြီးတော့ဒေါင်ဆန်းစုကြည်ကိုလွှတ်မလို့လို့ပြောတာတို့တွေကဆက်ဆက်မှုတွေလည်းပဲရှိနိုင်မယ်လို့ရောမထင်ဘူးလားခင်ဗျ။ corner ရောဘယ်လိုသဘောရလဲ
။ဒါလားတော့ဒီမှာဆိုရလုံနေကြပဲလေ။ဆိုကုလသမဂ္ဂလာတစ်ဖြစ်အမေရိကန်လာတာပဲတစ်ဖြစ် EU လာတာဖြစ်ရဟိုဩဇာအာဏာရှိတဲ့လူတယောက်ယောက်တရားမှုရှိနိုင်တဲ့လူတယောက်ယောက်လာတိုင်းလာတိုင်းကိုတစ်ခုခုကောင်းတယ်လို့လို့လုံပြပါတော့။တို့ဖမ်းရချင်ရလေဖမ်းပြီးတော့တချို့တဝက်ပြန်လှုပ်ပေးဒီလိုမျိုးတော့လုံနေကြပါပဲဆိုတော့အောင်ဆန်းစုကြည်ကိုပြန်လှုပ်ပေးမယ်ဆိုလဲဟိုဖမ်းထားတယ်ဆိုတော့ပြန်လှုပ်ပေးမယ်လို့ပြောလိုက်တာလေးอ่ะဩလူတွေကဩသူတို့ပြန်လှုပ်ပေးမှာပဲဆိုပြီးတော့ပဲအမြင်ဖြစ်သွားမလားဒီလိုမျိုးဖိအားတွေအမြင်တွေပြောင်းသွားမလားဖိအားတွေလျော့သွားမလားဆိုတော့ဒီလိုမျိုးရည်ရွယ်ချက်နဲ့ပြောတာလဲဖြစ်ကောင်းဖြစ်နိုင်ပါတယ်လေ
ဟုတ်ပါတယ်အာဆီယံအစည်းအဝေးတွေညီလာပြီကုလသမဂ္ဂအထွေထွေညီလာခံညီလာပြီဆိုရင်ဒီလိုပဲဟုတ်သဘောပြည်ပအစိုးရတွေလက်ခံလာအောင်အကြိုက်တွေအောင်ပြောတာတော့အမြဲတမ်းလိုလိုပဲကျွန်တော်တို့ကြားခဲ့ရကြုံခဲ့ရပါတယ်။စောစောကပြောခဲ့တဲ့ဒီရွေးကောက်ပွဲကိစ္စကိုပဲပြန်ပြီးတော့ကောက်ရလို့ရှိရင်ပေါ့လေ။ဒီရွေးကောက်ပွဲဥပဒေကတကယ်လို့များနှစ်လက်လောက်မှထွက်လာမယ်ဆိုရင်ဒီပါတီတွေအနေနဲ့ဟာပါတီဖွဲ့စည်းဖို့လို့နောက်မှပုံတင်ဖို့လို့ပါလို့ဆိုရရှိသေးတယ်။နောက် NLD ပါတီကဝင်မဝင်ဥစ္စာလည်းအခုထိအောင်ကျွန်တော်တို့မသိရသေးပါဘူး။တနေ့တပုတ်မှဆိုရင်ကျွန်တော်တို့ကြားလိုက်တာပါတီကိုယ်စားလှယ်အနေနဲ့ရွေးကောက်ပွဲဝင်ဖို့တောင်မှပဲ ဝင်ကြီးဟော၄သိန်းလောက်ပေးရမယ်ဆိုရဲစကားတခုကျွန်တော်တို့ကြားလိုက်ပါသေးတယ်အဲ့တော့ဒါတွေဟာဒီ NLD ပါတီကိုမဝင်နိုင်အောင်တမင်ကိုပဲဟလာအကန့်အသတ်လှုပ်ထားတာလို့ယူဆတဲ့လူတွေလည်းရှိတာပေါ့လေဆရာစင်လင်းရောအဲ့ဒီသတင်းတွေအပေါ်မှာဘယ်လိုများမြင်လဲခင်ဗျာ
ဟုတ်ကဲ့အခုပြောတဲ့ပုံစံတိုင်းရင်းနှီးထဲမှာကိုမဖြစ်မနေကျင်းပမယ်ဆိုရင်ကျွန်တော်အမြင်ကတော့ဒီရွေးကောက်ပွဲဟာနော်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဘယ်နည်းမှမဖြစ်တော့ဘူးအဲ့ဒါလည်းဆိုတော့ရွေးကောက်ပွဲဆိုတာလည်းပဲတကယ်တမ်းကျတော့ကျွန်တော်တို့ဒါလူ့အခွင့်အရေးရဲ့ပေါင်ထဲမှာရှိတာကိုကျွန်တော်တို့လူ့အခွင့်အရေးကြီးညာသနာအပိုက်20ပြည့်မှာလွယ်လွယ်အားလွတ်လပ်လပ်လပ်ရွေးကောက်ပွဲမှာနော်ကိုမဲဆန္ဒကိုလောလောထဲခွင့်ရှိရမယ်။ကိုတိုင်လည်းပဲဝင်ရောက်ရွေးခံခွင့်ခံနိုင်ခွင့်ရှိရမယ်ဆိုတဲ့လူခွင့်ရေးကိစ္စရှိတယ်။အဲ့တော့ဒီဥစ္စာကကျွန်တော်တို့ရွေးကောက်ပွဲလို့ဆိုတော်ညာလဲပဲ။နိုင်ငံသားတိုင်းလူသားတိုင်းရတင်ရလိုက်တဲ့အခွင့်အရေးတရားနဲ့လည်းသက်ဆိုင်နေတယ်။အဲ့ဒီတော့ဒီကနေ့အခင်းအကျင်းကလူအခွင့်အရေးလုံးဝမရှိတဲ့အခြေအနေမှာနော်နိုင်ငံရေးအခင်းအကျင်းအရကြည့်ရင်လည်းအတိုက်ခံရတဲ့အရေးကြီးတဲ့ပုံစံတွေကိုထောင်ထဲမှာထည့်ထားတဲ့အခြေအခါမျိုးမှာနော်ဖိနှိပ်မှုတွေဒီလောက်များနေတဲ့အခြေအနေအောက်မှာကျင်းပတဲ့ရွေးကောက်ပွဲဟာနိုင်ငံတကာအမြင်နဲ့ကြည့်ရင်တော့နော်ကျွန်တော်လူခွင့်ရှုထောင့်အောင်ကြည့်ရင်တော့ဒါဟာလုံးဝလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူး။ဒါကြောင့်မလို့ကျွန်တော်တို့ကအခုသူတို့ပြောတဲ့စကားကြီးနော်သူတို့ရွေးကောက်ပွဲမှာနော်ဆိုတော့ဒါကသူတို့အတိုက်ခံမှာပိုင်လဲပဲခုနပြောတဲ့အတိုင်းပေါ့လေ။နော်အတိုက်ခံမှာပိုင်လဲပဲဒီရွေးကောက်ပွဲကကျွန်တော်တို့ဘယ်နည်းနဲ့မှကျွန်တော်တို့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလို့ပြောလို့မရပြန်ဘူး။ဒါကြောင့်မလို့အတိုက်ခံပါဖို့ကလည်းလိုတယ်။ဒါကြောင့်ကျွန်တော်မြင်နေတာကတော့အခုဟာအဲသူတို့ဒီစကားကိုထုတ်ပြောပြီးတော့က searching fire လို့တာခတိเนาะ NLD တဲကအတိုက်ခံတဲကတချို့များကွဲထွက်လာမလားဆိုပြီးတော့ကဒါကျွန်တော်ကတော့ဒီအတိုက်ခံကိုเนาะကွဲသွားအောင်ဒေါ်အောင်ဆန်းစုကြည်မပါလဲပဲဆက်သွားမလားဆိုတဲ့ပုံစံမျိုးနောက်တစ်ခါဒီရွှေကုန်းတိုင်းနောက်ပညာသရမ်းရဲ့ရပ်တည်ခဲ့တိုင်းเนาะရမလားမရဘူးလားဆိုတဲ့ပုံမှာလဲပဲပြောတဲ့လူမှားတဲ့လူသူတို့သာခွဲထုတ်ရတဲ့သဘောပဲ။နော်အဲ့တော့ရွှေကုန်းတိုင်းပညာသရမ်းအလိုအရပြောရရင်တော့ကျွန်တော်တို့ကရွေးကောက်ပွဲဒီစဉ်းစားရအကြောင်းကိုမရှိဘူး။နော်ဒီလူစဉ်းစားမှာကျွန်တော်တို့ကဖွဲ့စည်းချုပ်ကွန်ဂျီအန်ဦးတွေကိုစဉ်းစားမှာ။ဒီမိုကရေစီနှိမ့်ကြတဲ့ဖွဲ့စည်းပုံနဲ့တွားလို့ရှိရင်ဘယ်နည်းနဲ့မှကျွန်တော်တို့ဒီမိုကရေစီပန်းနိုင်မှာမရောက်နိုင်ဘူး။ဒါကြောင့်မလို့ဒီကနေ့ NLD အဓိကစဉ်းစားနေတာကရွှေကုန်းတိုင်းသရမ်းရဲ့ပညာချက်ကိုကျွန်တော်နားလည်တာကဖွဲ့စည်းချုပ်ကွန်အခြေခံဥပဒေကိုနော်ပြန်လည်စဉ်းစားကြဖို့အတွက်အဓိကတောင်းဆိုနေတာဒီပြည်ဆောင်ရှင်းလေးကိုပဲနိုင်ငံရေးအရာပြည်ဆောင်ရှင်းလေးကိုတောင်းဆိုနေတာဖြစ်တယ်။အဲ့တော့ဒီကနေ့နိုမတ်ပေါင်းစားစုကိုလွှတ်မယ်လို့ပြောတာဒီတော်တော်ကနော်ရှိထားတဲ့သတင်းတွေကအော်တိုဝါမှာပဲသူတို့ကရွေးကောက်ပွဲကျင်းပမလို့လို့လည်းအတန်းနှွင့်ထားတာရှိတယ်။အဲ့တော့ပေါင်းစားစုချင်းပြည်ဆောင်ရှင်းလေးကိုပါနော်တပါးတည်းငင်းဆိုလိုက်တဲ့သဘောမျိုးလည်းကျွန်တော်တို့တွေ့နေရတယ်။ဒါကြောင့်မလို့ပြည်ဆောင်ရှင်းလေးကိုလည်းပဲသူတို့ကငင်းကြည့်ထားတယ်။အဲ့ဒီထဲကမှပေါင်းစားစုချင်းမပါရင်းနဲ့နော်ဒီကျွန်တော်တို့ဖွဲ့စည်းချုပ်ကိုတို့ရ2008ကိုနော်ပြန်ပြီးမသုံးသပ်ပဲဒီပုံစံအတိုင်းနဲ့ဆက်သွားမယ်ဘယ်လိုလိုက်ကြမလဲဆိုပြီးတော့အတိုက်ခံကိုတွေးကွဲအောင်ခွဲတဲ့စကားတစ်ခုလို့လည်းကျွန်တော်အဲ့ဒီလိုလည်းကျွန်တော်အနေနဲ့သုံးသပ်တယ်။ဒါကြောင့်မလို့အတိုက်ခံမျိုးအနေနဲ့တော့ရွှေဘုံတိုင်းမှာတင်းတင်းမာမာရပ်ပြီးတော့ကညီညီညော့သွားမှသာလေရမယ်။အဲ့လိုမဟုတ်ဘဲနဲ့အတိုက်ခံတွေကနော်ဒီစကားပေါ်မှာနားထောင်ပြီးတော့ဒေါ်စားစုကြီးမပါဘူးဖြစ်စေဖွဲ့စည်းချုပ်ကိုမပြင်းဘူးဖြစ်စေတို့ပါမယ်လို့ပိုက်ခံတဲ့က NLD တွေကတချို့ကတွားဆွတ်သွားပြီးတော့ဒီနားဖရဲ့လမ်းကြောင်းတိုင်းလိုက်သွားမယ်ဆိုရင်တော့ဆိုတော့အဲ့ဒါလေးကျွန်တော်တို့တိုင်းပြည်အတွက်တော့ကျွန်တော်တို့တိုင်းပြည်အနာဂတ်အတွက်အင်တာနက်နာမယ်ကိစ္စဖြစ်တယ်။ဒါကြောင့်မို့ဒီစကားဟာအင်တာကျွန်တော်တို့သတိထားဆင်ရင်သုံးသပ်ကြမှာဖြစ်တယ်။အထူးသဖြင့် NLD တော့ခေါင်းဆောင်ပိုင်းဟာဒါအထူးစဉ်းစားသုံးသပ်ပြီးတော့ကဖြစ်ချိန်ကနေလမ်းမို့လိုရဲလို့ကျွန်တော်တို့လည်းမြင်တယ
်။ကျေးဇူးတင်ပါတယ်။ခုနကပြောသွားသလိုဒီရွေးကောက်ပွဲကိုဟုတ်လားမဖြစ်မနေလုပ်မှာပဲဆိုဒါကတော့တေချာပေါက်ပါပဲဒါအပြင်အနောက်နိုင်ငံတွေနဲ့ကုလသမဂ္ဂကလည်းပဲရွေးကောက်ပွဲလုပ်ပေးမယ်ဆိုတာကိုပဲသူတို့ကတော်တော်ကိုပဲကျေနပ်နေကြပုံရတယ်ဒီတော့နိုင်ငံရေးအကျဉ်းသားတွေပြန်လှုပ်ပေးပါတူအောင်ဆန်းစုကြည်လှုပ်ပေးပါဆိုတာအဖက်ဖက်ကနေအော်နေကြတာအတန်တွေလည်းတော်တော်ကိုကြားနေရပါတယ်ဒါပေမဲ့လည်းပဲအခုတောင်ဘာမှထူးခြားလာတာမတွေ့ရဘူးဒီတော်အောင်ဆန်းစုကြည်နဲ့တကွာနိုင်ငံရေးအကျဉ်းသားတွေကိုပြန်မလှုပ်ပဲနဲ့ဒီရွေးကောက်ပွဲကိုသူတို့ရဲ့အစီအစဉ်နဲ့သူတို့ဇွတ်လုံးမှာပဲဆိုတာကိုတော့ဟိုသဘောပေါက်ထားကြပါတယ်။ဒါဖြစ်လို့ရှိရင်ဆရာဦးစင်လင်းပြောသွားလို့ပဲ NLD ရဲ့အလားရွှေကုန်းတိုင်းကြီးညာစနမ်းမှာလည်းဖော်ပြထားတဲ့အတိုင်းပဲတွေးဆွေးနွေးမှုမပါဘဲနဲ့ဒီရွေးကောက်ပွဲကိုဇွတ်လုံးမယ်ဆိုရင်ဘာတွေဖြစ်လာနိုင်မလဲဆိုတာလည်းပဲတွေးစရာတခုဖြစ်လာတာပေါ့ခင်ဗျ။ကိုဝင်းမင်းအဲ့ဒီအကြောင်းကနည်းနည်းတော့သုံးသပ်ပြပါဦးလား
။ဟုတ်ကဲ့။ဒီကတော့ဒီနိုင်ငံရေးပြဿနာတွေကိုဒီတစ်ခေါက်မှာပေါ့နော်။ရွေးကောက်ပွဲဟိုအခွင့်အရေးရနေတဲ့အချိန်မှာအဖြေရှင်းနိုင်လို့ရှိရင်တော့ကျွန်တော်မြင်ရကိုရှေ့ဆက်ပြီးတော့ဒီပြဿနာတွေကဒါတဝဲလေလေပေါ့နော် ဟလာလုံခဲ့တဲ့ဒီအနှစ်20အလာကျော်ကျော်တောက်လျှောက်ဖြစ်လာခဲ့တယ်လို့ပဲပြောတယ်နဲ့ဆက်သွားနေမယ်တော့ဟာဖြစ်မယ်တော့ရှိတယ်အနေနဲ့ကနေနေ့ကလည်းနော်ခုနကဟလာအာဇုံဒီယာလို့ပေါ်နိုင်ငံချင်းတွေကြံလွတ်လာမလားအာဇုံဒီယာလို့လည်းခွင့်ရှိမလားအဲ့တော့သူကစောင့်ကြည့်ပါဦးအဲ့တော့တကယ်တမ်းခုနဒီလုံလောက်တဲ့ဟလာအရေးပါတဲ့နိုင်ငံချင်းတွေမလွတ်လာဘူးအဲခုနပြောသလိုဟလာတောင်ဆန်းစုက CEO နိုင်ငံမရှိဘူးအဲ့လိုအနေထားတွေဖြစ်လာလို့ရှိရင်တော့ကျွန်တော်ထင်တယ်မင်းကအနေနဲ့ဒီရွက်ောက်ပွဲရဲ့ရလက်ကိုသူကအပြေဝထောက်ခံမှုခက်နေတယ်။ဟာတော့အဲ့ဒီခါကျတော့သူကအာဖရိကမှာရှိတဲ့မူကာဘီအာနာဆင်ဆက်ဆန်အိုဆိုးရတဲ့ဒီစင်ဘာဘွေမာလိုမျိုးပေါ့လေ။ဟာတော့ရွက်ောက်ပွဲနဲ့ပတ်သက်ပြီးတော့နိုင်ငံတကာနေပြီးတော့ဟိုအတိအမဲ့မပြူတာမျိုးတွေဟာကျုံလာပြီးတော့ဒီနိုင်ငံရေးဟာဒီမပြေလည်တဲ့အနေအထားပေါ့နော်ဆက်သွားမှာဆိုရင်ရတယ်။ဒီနေ့မှာသတော်များလေးကိုဥစဉ်လင်းပြောတယ်လို့ပေါ့ NLD အနေနဲ့တော့ဟုတ်တယ်။အထူးသတိထားပြီးတော့ဒီကိစ္စကိုဟိုအလေးနဲ့ပေါ့ဟလာဘယ်လိုမျိုးတုံ့ပြန်မလဲဆိုတော့ကျွန်တော်ထင်တယ်စဉ်းစားတင်တယ်ဘူဂျုံဘူးတန်းရှိလုံနေပုံကဟိုဆရာကနေပြောတယ်လို့ပဲအဲမြို့သားဒီမိုစီဖွဲ့ချုပ်ကပါရင်တော့မှသူကဟိုခုနကဂွေနဲ့ကတ်တက်ထားတာပေါ့လေနော်အများကြီးမပါနိုင်အောင်သူကလှုပ်ချတဲ့သဘောရှိတယ်လို့တစ်ချိန်တည်းမှာမြို့သားဒီမိုစီဖွဲ့ချုပ်အနေနဲ့အဲမပါအောင်လို့သူကလှုပ်ရှင်ပုံရတယ်ဒါမှမဟုတ်ဆင်းလဲဟိုကွဲပြီးတော့အစာပိုင်းလေးတစ်ခုပါတဲ့ပုံစံမျိုးလေးသူကလှုပ်ရှင်ပုံရတယ်ဘာကြောင့်ကျွန်တော်အခုပြောရလဲဆိုတော့2004မှာတော့မြို့သားညီလာခံကျဆကန်ဒီတို့ကဗိုလ်ချုပ်မင်းသက်ရှိအဲ့လိုပဲလုပ်ခဲ့ဘူးရယ်အဲ့ဒီတုန်းကမြို့သားညီလာခံပြန်မဆက်ခင်မှာအဲ့ဒီတုန်းကဒီ6လင်းနော်ဟိုအရာရှိချုပ်ဖြစ်တဲ့ဟိုလာဗိုလ်ချုပ်ခင်ညွန့်တို့အဖွဲ့နဲ့ဟိုလာဒေါ်ဆန်းစုကြည်တို့ ਨੇ ဆွေးနွေးတဲ့ခါကျတော့သူတစ်ပြင်းတော့ဟိုအဲ့ဒီတုန်းကပြည်ထောင်ဝင်ကြီးဦးတင်လိုက်အောင်ဆွေးနွေးရတာပေါ့လေအဲ့တော့သဘောတူညီချက်တစ်စုံတရာတို့ရခဲ့ကြတယ်အဲ့ဒီတုန်းကအဲ့ဒီသဘောတူညီချက်ကပါလဲဆိုတော့အစိုးရဘက်ကနေပြီးတော့ short ပြီးမှာကဒေါ်ဆန်းစုကြည်လှုပ်ပြင်းမယ်NLD ဘက်က short ပြရမှာကျတော့မြို့သားညီလာခံကိုပြန်ပြက်ရမယ်။အဲအဲ့လိုသဘောတူညီချက်ရပြီးတဲ့အခါကျတော့မှနောက်ဆုံးမှအားလုံးတော်များမှတ်မိကြမှာတင်တယ်။ NLD ကတော်များဟိုမြို့သားညီလာခံတောက်ဖို့ပြင်သားပြီးပြီ။ဟိုအထုပ်တွေပါတယ်တော့ရုံးမှာပြင်သားပြီးကြရဲ့ရှင်တော့။အဲ့နောက်ဆုံးလေးမှာပဲဘုဂျုံမူတက်ရှိရနေပြီးတော့ဟလာဒေါ်ဆန်းစုကြည်မထွက်နိုင်ဘူးဆိုပြီးတော့ဆုံးမနေချလိုက်တယ်။ချလိုက်ရခြင်းအကြောင်းရင်းကနောက်မှကျွန်တော်ပြန်ပြရတာကဟလာဒီ NLD အနေနဲ့သူတို့ကသူတို့မြို့သားညီလာခံကိုဟလာမပါဘူးဆိုပြီးတော့ဆုံးဖြတ်တာမျိုးသူကဖြစ်စေခြင်းပဲ။အဲဒီစစ်တပ်ကနေပြီးတော့ပါခွင့်မပြုဘူးဆိုတာမျိုးဟလာဟိုညစ်ပယ်တာဆုံးပြည့်ချက်ချရတယ်ဆာလို့ရှင်ပေါ့လေအခုတစ်ခေါက်ပါလေကျွန်တော်ထင်တယ်အဲအဲ့လိုအနေထားမျိုးပေါ့ဘုဂျုံမီတက်ရှင်နေနဲ့ကြီးရဲပြီးတော့အဲလှုပ်ထားပုံရပါတယ
်ဟုတ်ကဲ့ကွန်နယ်ရောပြောပါဦးခင
်ကျွန်တော်ကတော့ဟို1990ရွေးကောက်ပွဲနဲ့နည်းနည်းရှင်ပြီးပြောနေတာပေါ့နော်1990ရွေးကောက်ပွဲတုန်းကလည်းဒေါ်အောင်ဆန်းစုကြည်ကိုနေတဲ့ချုပ်ထားတာပဲပေါ့နော်နောက်1989ဒီဇင်ဘာလောက်မှဆိုလို့ရှင်ကျွန်တော်တို့မှတ်မိတဲ့လောက်ဆိုရင်နိုင်ငံရေးအကျဉ်းသား6000ကျော်ကျော်လောက်ရှိတယ်။ဆိုတော့အခုကအဲ့ဒီလိုအခြေအနေနဲ့ချိန်ထိုးပြီးမှကြည့်မယ်ဆိုရင်တော့အခုလာမယ့်ရွေးကောက်ပွဲမှာလည်းသူတို့ကဒေါ်အောင်ဆန်းစုကြည်ကိုအပြင်မှာတော့မထားရဘူးလို့ထင်တာပေါ့။ဆိုတော့ဒီဟာကတော့ NLD အတွက်စိန်ခေါ်ချက်ပေါ့။ဆိုတော့ဘုဂျုံမောင်ဦးပြောလိုက်တဲ့အပေါ်ကလည်းဒါ NLD ကိုတတိပေးတာဖြစ်တယ်လို့စိန်ခေါ်တာလည်းဖြစ်တာပေါ့။ဆိုတော့ကျွန်တော်မြင်တာကတော့ NLD ပဲဖြစ်ဖြစ်တိုက်ခိုက်နေပဲဖြစ်ဖြစ်ကတော့1990ရွေးကောက်ပွဲတုန်းကနော်နိုင်ငံရေးကျင်းသား6000ကျော်နဲ့ဒေါ်အောင်ဆန်းစုကြည်ငင်းအခြေချုပ်ချခံထားတဲ့အခြေအနေမှာချက်တန်းနိုင်ခဲ့တာပဲဒီတစ်ခါကြာရင်လည်းအဓိကတော့အတိုက်ခံတွေကဘယ်လောက်ညီညွတ်တယ်လဲအတိုက်ခံတွေကဘယ်လောက်ထိဆန်းဆောင်နိုင်လဲရွေးကောက်ပွဲမဝင်ဘူးလို့သုံးဖြတ်ရင်ရောဘယ်လောက်ညီညွတ်မှာလဲရွေးကောက်ပွဲဝင်မယ်လို့သုံးဖြတ်ရင်ရောဘယ်လောက်ထိအောင်ပွဲခံနိုင်အောင်လုပ်နိုင်မလဲဆိုတာဒါကဟိုအတိုက်ခံတွေဘက်ကိုစိန်ခေါ်လိုက်တာဖြစ်တယ်လို့တတိပေးလိုက်တာလည်းဖြစ်တယ်လို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အချင်းကနည်းလာပါခင်ဗျာဘိုးချုပ်မောင်ဦးရဲ့စကားနဲ့ပတ်သက်ပြီးတော့ပေါ့လေအချင်းချုပ်ကလေးပြန်ပြီးတော့ပြောပြပါအောင်လားခင်ဗျာ
ချင်းချုပ်လေးနဲ့ပြောရရင်တော့ချက်ခုနကကျွန်တော်ပြောရတိုင်းပါမယ်ဒီကရဲ့ရည်ရွယ်ချက်ကတော့ကျွန်တော်မြင်နေတာကတော့အာဆရာနာပိုင်များဒီ NLD အဓိကအပိုက်ခံအဖွဲ့ကြီးကိုသူတို့စီယုံရေးမြင်ရေးကယူခွဲအောင်အဲလုပ်တဲ့စကားတောင်လို့လည်းကျွန်တော်ချက်မြင်တယ်နောက်ချက်ကလည်းပဲတကယ်ကြည့်တော့လည်းပဲအခြေအနေတွေကအာကျွန်တော်တို့ဒီကောက်ပွဲဆက်သွားရည်မသွားရည်ဒီနေ့တည်းမှာဖြစ်မှာဖြစ်ပါမလားဆိုတဲ့သုံးသပ်ချက်တွေလည်းအများကြီးရှိနေတယ်နော်သုံးသပ်ချက်တွေအများကြီးရှိနေအဲ့ဒါဒီဟောကျွန်တော်တို့တခုပြောလို့ရှိရင်1990ရွေးကောက်ပွဲနဲ့ပတ်သက်လို့သူတို့နှုတ်ဆက်နေတယ်ဆိုတော့ညာလေ1990ရွေးကောက်ပွဲကော်မရှင်ကိုလည်းသူတို့ဆက်သိမ်းမဖြစ်သေးဘူးဒီရက်လာနဲ့ပတ်သက်လို့လည်းပဲတရားဝင်နော်အမိန့်ကိုကြေညာချက်တို့ထုတ်ပြီးတော့ဒီရလာဒီတရားမဝင်တော့ဘူးလို့လေသူတို့ပြောထားရမှာမဟုတ်ဘူးအဲ့ဒီကကြတော့ဒါကြောင့်ကိုပဲကျွန်တော်တို့က एनआरडी भी अरी युगों पर याला जामुलो इधर उधर ये मेंटी जामुलो एनआरडी आई गई थोड़ा युगो कहने कहने यात्री ने तब कोई इसे देखा जा रहा है नहीं ये आशीय कोई इसे देखा जा रहा है दावों तो एनआरडी चीने तो आओ तो नीला नो तो मंडो मिलेगी ऐडी का जा रहा है अब दीजरा दी जिन्हों ने ना มูยายาตมะยายาพี่บอกว่าวนแม่สุดแล้วหนูไม่ได้ถั่วล่ะหิงด่าตรุเอาเมียหมู่เว้ยลูกตรุนี่โหลตับปุ๋ยอ่ะทีโหลตับเฉ็ดหมู่เนี่ยตรุหาอนาธิโกเนาะตัดใหญ่เสร็จแล้วก็ผิดแต่เจนเราก็ถ้าจําไม่รู้อนาธิอนีเนี่ยทูรีชิโกโหลเลยทูเตซิญูโหลเลยคือเนาะไอ้ตรงตัดตัดขึ้นไปโอเคครับเนี่ยโอเคอุ้ยเมียอ๋อครับเนี่ยโอเคอีกก็เลยเช็ดกว่าเว้ยเช็ดก็รอที่ในกันกันเนี่ยหลาอนาธิเนี่ยเป็นต้นเปลี่ยนล่ะไม่เลยบ่
ဲ့ပုံမှာနိုင်ငံတကာဘယ်လိုတုံ့ပြန်လာမလဲဟလာ NLD ကဘယ်လိုတုံ့ပြန်လာမလဲပေါ့နောက်တစ်ခုကလည်းကျွန်တော်များဒီ NLD ကိုပေါ့နော်အာဒီစစ်ဆိုးကနေပြီးတော့ဟလာရုပ်ကဝယ်မဝင်နဲ့လို့တားမြစ်ကြတဲ့ဆာလို့ရှိရင်အဲ့လိုတားမြစ်လိုက်ဆိုတာနိုင်ငံတကာမှာရမ်းရုပ်ဆိုးမှာ哦အဲ့တော့ NLD နေနဲ့အဲခုနတော့စက်ပြုံမထွက်တဲ့အတွက်ရုပ်ကဝယ်မဝင်တော့ဘူးဆိုပြီးကိုယ့်အကူ NLD ကဆုံးမဲ့ချလို့ရှိရင်တော့ဗဇုံဝိသက်ရှင်နေတဲ့အတွက်အဲ့နာပြက်ပြားသိမ်းမရှိဘူးလေ NLD မပြိုင်တာပဲဟလာကျွန်တော်တို့ကဘာမှမလုပ်ဘူးဆိုပြီးသူကအဲ့လိုပြောမနေတာရှိတယ်ထင်းချင်းတော့ NLD ပြိုင်လာမှာကိုသူစိုးရိမ်နေပုံရတယ်ဘာကြောင့်လဲဆိုတော့ NLD နေနဲ့ကဒီနိုင်ငံလုံးနေစာထောက်ခံဖို့ကအခုချိန်ထိရှိနေကြတာဟိုကိုအောင်လည်းကြောခဲ့တယ်လို့ပဲတော်စန်းစီကို1990တော့လည်းချုပ်ထားခဲ့တာပဲနိုင်ငံရေးကျင်းတာတွေရှိခဲ့တာပဲဒါပေမဲ့ရှင်းပြရရင်ဒီလူတို့ကပို့ပြီးတော့နော်ဟိုစာနာပြီးတော့ဟလာအာဒီမြို့သားညီလာခံ sorry စာနာပြီးတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ကိုမဲပေးခဲ့ကြတယ်လေအဲ့ဒီခါကျတော့ဒီတစ်ခါမှပါ NLD ဝင်ပြိုင်လို့ရှိရင်ဂျိုင်းမဲဆိုတာကိုစစ်စော့ကအထူးစိုးရိမ်နေကိုရပါတယ
်ဟုတ်ကဲ့ကဲကိုအောင်နိုင်အောင်ခင်ဗျအခုကျွန်တော်တို့ပြောဆိုဆွေးနွေးခဲ့တဲ့အပေါ်မှာနော်ခြုံငုံပြီးတော့သုံးသပ်ပြပါအောင်ဗျ
ကူပါလေရတော့ဘိုကျုံးမောင်ပြောတဲ့စကားပေါ်မှာနိုင်ငံတော်အေဂျင်တာရဲ့ရင်းနေဖွံ့ဖြိုးရေးကောင်စီနာဖပေါ့နော်သူတို့နဲ့တရားစီရင်ရေးနဲ့ဘယ်သူကအထက်ကရှိတယ်လဲဆိုတဲ့အချက်လေးရယ်နိုင်ငံတကာကအခုပြောလိုက်တဲ့ပုံမှာဘယ်လိုတုံ့ပြန်မလဲဆိုတာလေးရယ် NLD အနေနဲ့ကတကယ်တမ်းစည်းစည်းလုံးလုံးညီညွတ်ညွတ်နဲ့နော်ဒီလိုမျိုးမြန်မာစစ်အစိုးရရဲ့စိန်ခေါ်ချက်တွေကိုတုံ့ပြန်နိုင်မလားဆိုတာကိုကျွန်တော်တို့စောင့်ကြည့်ရမယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့သောတာရှင်များကြားခဲ့ကြရတာကတော့ဒီမြန်မာအရေးမပြတ်လေလာတုံးတက်နေကြတဲ့ BME မြန်မာသတင်းတပ်မဲ့ကဒုတိယဥက္ကဋ္ဌဦးစင်လင်းနောက်ပြီးတော့ထိုင်းနိုင်ငံဆင်းမဲ့မြို့ဘာရတက်ကစိုးကနိုင်ငံရေးသိပ်ပံကတိကဦးဝင်းမင်းနဲ့မြန်မာအရေးလေလာသူဦးအောင်နိုင်တို့ရဲ့အမြင်တွေပဲဖြစ်ပါတယ်ခင်ဗျာအခုလိုပါဝင်ပြီးဆွေးနွေးပေးခဲ့ကြတဲ့အတွက်လည်းပဲအထူးပဲကျေးဇူးတင်ရှိပါတယ်ကျွန်တော်တို့ရတဲ့အချိန်ကပြည့်နေပြီမလို့ဒီကနေ့တနင်္ဂနွေစကောပိုင်းကိုတော့ဒီမှာပဲညီကုန်းချုပ်ပြရစီခင်ဗျာတော်တာရှင်အပေါင်းကိုစိတ်နှပြချမ်းမွှင်လန်းကြပါစေ။